ကတော့တရားမျှတမှု justice ကိုယုံကြည်ပါတယ် liberal democracy စနစ်မှာတော့လူတိုင်းရဲ့ကိုယ်ပိုင်ပြဌာန်းခွင့်ဆုံးဖြတ်ချက်ချပိုင်ခွင့်အစရှိရလွတ်လပ်ခွင့်တွေကိုဗဟိုပြုပြီးတရားမျှတမှုကိုကျမတို့စဉ်းစားယူလေးရှိပါတယ်လူတယောက်ချင်းစီရဲ့လွတ်လပ်ခွင့်တွေကိုအခြေခံတဲ့အတွက်ကြောင့်ကိုကျင့်သိက္ခာလူကုံသိက္ခာဆိုတာလူတိုင်းမွေးကလေးကပိုင်ဆိုင်ထားတဲ့ဒဏ်တို့အခွင့်အရေးဖြစ်လာတယ်မွေးရပါဖြစ်လို့လူတိုင်းနဲ့ထိုက်တန်တယ်မိမိရဲ့ထိုက်တန်မှုကိုအခြားလူတွေကလေးစားမှုရှိရမှာဖြစ်ပြီးမိမိကလည်းအခြားလူတွေကိုပြန်လည်လေးစားရမယ့်တာဝန်ရှိတယ်။ဒါက liberal democracy စနစ်မှာတရားမျှတမှုရဲ့အခြေခံစဉ်းစားချက်တစ်ခုဖြစ်တယ်။ဒါအပြင်တရားမျှတမှုရဲ့သဘောတဘာဝကကျပြတ်တဲ့အတွက်ကြောင့်သူ့ကိုအသုံးချတဲ့နေရာကိုလိုက်ပြီးအသေးစိတ်အသေးပဲပြောင်းလဲတယ်။ဥပမာကောင်းမွန်တဲ့တရားစီရင်ရေးစနစ်မှာကျိုးကြောင်းဆီလျော်တဲ့စီရင်တုံးဖြတ်တုံးတွေစီကံကျင့်ဝတ်တွေနှိဥပဒေတွေမူပေါင်းတွေရှိပါတယ်။တရားမျှတတဲ့ဥပဒေစနစ်လို့ပြောလိုက်ရင်လူတိုင်းက due process of law ကိုခံစားခွင့်ရှိတဲ့စနစ်ဖြစ်ရမယ်။ due process of law ဆိုတာလူတယောက်ရဲ့ဘဝလွတ်လပ်ခွင့်နဲ့ပြည်စည်းဥစ္စာပိုင်ဆိုင်မှုကိုတရားဥပဒေနဲ့မညီညွတ်ပဲ။ဒါမှမဟုတ်ရင်နိုင်ငံသားတွေကိုပေးရမယ့်ဥပဒေကာကွယ်ကိုထဲမတွက်ဖင်နဲ့ဘယ်သူကမှယူဆောင်သိမ်းပိုက်ခွင့်မရှိပါဘူး။တကယ်လို့များလူတရားကတရားခွင်ကိုရောက်ရှိခဲ့မယ်ဆိုရင်လည်းတရားဥပဒေရဲ့အကာအကွယ်ကိုတန်းတူရပိုင်ခွင့်ရှိကိုရှိရမယ်။ကာယကံရှင်ရဲ့အမှုတော်အမှုလာနဲ့ပတ်သက်လို့ကာယကံရှင်ကိုတည်ပေးရမယ်။ရှေ့နေရှိရကိုစိတ်တိုင်းညခေါ်ပိုင်ခွင့်ရှိရမယ်။ငွေကြေးမတက်နိုင်ရင်အစိုးရကဥပဒေအထောက်အကူပြုအဖွဲ့နဲ့ချိတ်ဆက်ပေးရမယ်။စီရင်ချက်မချမချင်းအပြစ်ကင်းသေးတယ်လို့မှတ်ယူပြီးတန်တရားရဲ့အကျိုးကိုခံစားခွင့်ရှိရမယ်စသဖြင့်ပေါ့နော်။ Social Justice လူမှုရေးစနစ်တရားမျှတမှုမှာဆိုရင်တော့ပညာရေးကျန်းမာရေးဘဝလုံခြုံမှုစတဲ့အခွင့်အလန်းတွေနဲ့ထူးအခွင့်အရေးတွေကိုလူလူအကြမ်းမြတ်တတဖြစ်အောင်အကောင့်ထဲပေါ်နိုင်လောက်တဲ့စနစ်မျိုးကိုခေါ်ပါတယ်။ဥပမာငကိုချို့တဲ့မိသားစုတွေမတန်ဆွမ်းသူတွေကိုလောက်ကင်နိုင်တဲ့စွမ်းရည်အရာမှာအခြားပြည်သူတွေနဲ့ဒန်းတူဖြစ်လာတဲ့အချိန်အတိုင်းတာတစ်ခုအတိအထူးအခွင့်အရေးပေးတာမျိုးပေါ့နော်။လူတဦးချင်းအနေနဲ့ခြုံပြောရလို့ရှိရင်တရားမျှတမှုဆိုတာခြေအနေနဲ့အချိန်ခါကိုလိုက်ပြီးမြတ်မြတ်တတဆုံးဖြတ်ပြုမှုနိုင်စွမ်းလို့ဆိုကြပါတယ်။မြတ်မြတ်တတဆုံးဖြတ်ပြုမှုနိုင်စွမ်းဆိုတဲ့အရေးချင်းကိုရဖို့ကအင်မတန်ခက်ခဲပါတယ်။ကျမတို့ကဒီအရေးချင်းကိုပိုင်ဆိုင်ဖို့အတွက်လေ့လာမှုတွေအများကြီးပြုလုပ်ရပါမယ်။တန်ဖိုးရှိရစာပေတွေမှတ်တမ်းရုပ်ရှင်တွေထဲကနေလေ့လာမှုတွေဒေတာအတီးတီလူမှုပတ်ဝန်းကျင်အမျိုးမျိုးကနေကြည်ကြဲပြန်ပြန်လေ့လာကောက်ချက်ချမှုအစရှိတဲ့လေ့လာမှုတွေကိုပြုလုပ်ရပါမယ်။တမတ်ကြကြတွေးခေါ်တတ်ရပါမယ်။ကလေးငယ်တွေကိုလည်းတရားမျှတမှုဆိုတာဘာလဲဆိုတာကိုသူတို့ဖတာရှာဖွေလာအောင်အားပေးရပါမယ်။နောက်ပြီးတရားမျှတမှုဆိုတာသူများပေးမှရတာမဟုတ်ပါဘူး။ကိုကိုတိုင်းတိဆောက်ယူရမယ်။ကျမတို့တစ်ချိန်မြင်တွေ့ခြင်းနဲ့မြန်မာလူအဖွဲ့အစည်းရဲ့အနာဂတ်ကကျမတို့မျိုးဆက်အစဉ်အဆက်လက်ထက်မှာရှိတဲ့အတွက်ကြောင့်မို့ကျမတို့တရားမျှတတဲ့လူအဖွဲ့အစည်းတရက်အဖြစ်ကဘာမှဥမော့ပြီးရတည်ခြင်းတလား။စိတ်ခံစားမှုကိုလိုက်ပြီးစန္ဒာဂရိနဲ့ဆုံးဖြတ်တတ်တဲ့လူအဖွဲ့အစည်းမျိုးအနေနဲ့ရတည်မလားဆိုတာကျမတို့နိုင်ငံသားတဦးချင်းစီကတရားမျှတမှုကိုဘလို့အစဉ်အဆက်တိဆောက်သွားမလဲဆိုတဲ့ခံယူချက်အပေါ်မူတည်ပါတယ်။တရားမျှတမှုကိုဘလို့တိဆောက်မလဲဆိုတော့လူတယောက်ချင်းစီကမိသားစုပတ်ဝန်းကျင်ကနေစပြီးမြန်မာတတဆက်ဆံပြည်မှုတက်တဲ့လေအထလေးတွေကနေစတင်တိဆောက်ရမယ်လို့လည်းကျွန်မယုံကြည်မိပါတယ်ရှင်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်